Burmese.
မင်္ဂလာညနေခင်းမှာသွားရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်အောက်တိုဘာလ17ရက်တောက်ချာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ19.25ဒုကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ချာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အလီယာရှိသွားပါတယ်။ဆာဒီအာရေဗျာကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံတင်တင်မော့တစီမစ်ဆာဒုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့တရုတ်မြန်မာစီးပွားရေးဈေးညံလမ်းရဲ့တစိမ့်တဒေသဖြစ်တဲ့မူဆယ်မန္တလေးယထာလမ်းကိုတော့2021ခုနှစ်မှာအပြီးလောက်ကင်နိုင်မှုယထာလမ်းဖြတ်သွားမဲ့ဒေသတွေမှာလေလာမှုတွေဆက်လုပ်နေပါတယ်ဒေသခံတွေဘက်ကဘယ်လိုဆိုရမှုတွေရှိပါသလဲ
ဒီမှာငင်းလို့လို့စိတ်နဲ့ပါမယ်ပြုမယ်ဆိုရင်တော့ကာလာတန်ကြီးတို့ဘာတို့ကတူလို့ရမလားပေါ့ဘာလို့လဲရှိနေတာလဲ
ရန်ငင်းတောင်ဒေသခံတူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်မြန်မာနိုင်ငံကလုံသမားတွေအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေခင့်တဲ့အညီလောက်ကိုင်းနိုင်မှုစံမာရေးခန်းစား권တွေစပေးနိုင်မှုစတင်စံသက်လှုပ်ဆောင်နေပြီလို့လူမှုဖူလုံရေးညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်တဲ့သတင်းနဲ့အတူမလေးရှားနိုင်ငံမှာတော့ဒဏ်ကျေးတက်တာစွာနဲ့နေရက်ပြန်ဖို့ခွင့်ပေးနေတဲ့အချိန်မှာပဲတရားမဝင်နေထိုင်လောက်ကိုင်းသူမြန်မာတွေအပါအဝင်နိုင်ငံသားသာယာနဲ့ချီပြီးအဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အာလီရရှိသွားပါတယ်။အိမ်နီးချင်းအရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ်
။ The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts.
ဒီဒီယိုပီးယားဝန်ကြီးချုပ်အာဘီအာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်။အထူးသဖြင့်အိမ်နီးချင်းအရီထရီးယားနိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်ကသူဝန်ကြီးချုပ်ရာထူးရခဲ့ပြီးလာပိုင်းတွင်မှပဲဖြေလည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်။ဝန်ကြီးချုပ်ဖြစ်လာပြီးရက်တရအတွင်းမှနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းခဲ့တယ်။နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်။သတင်းမီဒီယာတွေအပေါ်စင်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တယ်။မတရားအတင်းသတ်မှတ်ခံထားရတဲ့အတိုက်ခံအဖွဲ့တွေကိုတရားဝင်အောင်လုပ်ပေးခဲ့တယ်။အဂတိလိုက်စားမှုနဲ့မတင်ကားတဲ့စစ်ဖက်အရက်ဖက်ခေါင်းဆောင်တွေကိုယာရုဖယ်ချခဲ့တယ်။အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းအဝိုင်းမှာအမျိုးသမီးတွေရဲ့ဩဇာတည်တည်တတ်တာလွှမ်းမိုးနိုင်အောင်လုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာမက်အာလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာခြင်းမှာပြောကြားခဲ့ပါတယ်။အာဖရိကတိုက်အခြေနဲ့အရှေ့မြောက်ဒေသတွေကငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့ဆုကြေးငွေကိုစုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်။
တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာထိုးစစ်ဆင်တာတွေကိုထိန်းသိမ်းသိမ်းလှုပ်ဆောင်ဖို့နေတူမြောက်အတ္တနဲ့စစ်စာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးတမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက IS Islamic အစွန်းရောက်အကြမ်းဖက်အဖွဲ့ပေါ်မှာစီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတူအဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကသတိပေးလိုက်ပါတယ်။နေတူတွင်းမှုချုပ် Jens Stoltenberg ကတူရကီနိုင်ငံသားဝန်ကြီး Mevlut ကာဘူဆိုဂလူနဲ့ဒီအစ္စတမိုမြို့မှာတွေ့ဆုံပြီးနောက်ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောကြားခဲ့တာပါတူရကီနိုင်ငံရဲ့ဆိုင်နီရဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတူရကီအနေနဲ့နေတိုးမဟာမိတ်အဖွဲ့စီကတွေးဆညီညွတ်မှုကိုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးကာဘူဆိုဂလူကပြောပါတယ်တူရကီကစီးရီးယားနိုင်ငံအတွင်းမှာထိုးစစ်ဆင်မှုတွေလုပ်တာ3ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့ဒီစစ်ဆင်ရေးတွေအတွင်းတူရကီစစ်တပ်ဘက်ကတယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူးဒါပြင်ရသားတည်ဆုံမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်သေးဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးဘူးလို့ဆိုပါတယ်လူ6400လောက်အိုးရင်ဆုံးခွာထွက်ပြေးနေရပြီးတော့တိတ်မကြခင်မှာတိတ်နဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြေရှိတယ်လို့လည်းအပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောလိုက်ပါတယ် ကလေးကိုထိန်းသိမ်းသိမ်းရဲ့ဖို့ကိုတောင်းဆိုခဲ့ကြပြီးတော့အတွင်းမှုကျောင်းအန်တိုနီယိုဂူတာရက်ကလည်းစီးရီးယားရဲ့ကိုစီးရင်းနည်းနဲ့အဖြေရှာနိုင်မယ်လို့မြုံကြီးကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
ဆာဒီအရေဗျကမ်းလွန်ပင်လယ်နီးထဲမှာအီရန်ရေနံတင်သင်္ဘောတစ်စီးမစ်ဆောက်ဒုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြခဲ့ပါတယ် ဒုံးကျည်ထိမှန်ပောက်ကွဲမှုကြောင့်လူမပါတဲ့ရေနံတင်သင်္ဘောရဲ့စတိုကန်းနှစ်ခုပျက်စီးသွားခဲ့ပြီးရေနံတွေပင်လယ်နီးထဲကိုယုံစိမ့်ထွက်ခဲ့တယ်လို့ အီရန်အစိုးရပိုင်းရုပ်သံIRNA သတင်းကထုတ်ပြန်ထားပါတယ်ရေနံယုံစိမ့်မှုကိုနောက်ပိုင်းမှာရအောင်လုပ်နိုင်ခဲ့တယ်လို့လည်းဆိုပါတယ် ဒုံးကျည်နဲ့ပြစ်ခံရတဲ့တင်မောဟာဆာဗီဒီဖြစ်တယ်လို့နက်ရှင်နယ်အီရန်နီယန်တန်ကာကုမ္ပဏီရဲ့အပြောကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။အီရန်နဲ့ဆာဒီအာရေဗျကြားတင်မာမှုမြန်မာနေတွေမှာပဲဆာဒီအာရေဗျနိုင်ငံရဲ့ဂျက်ဒါစိတ်ကမ်းမြို့ကမ်းလွန်နားမှာအီရန်ရေနံတင်တင်မောဒုံးနဲ့တိုက်ခိုက်ခံရတယ်လို့အီရန်ဘက်ကပြောတာပါ။ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာမသိရသေ Saudi Nanganga, Adika Yenan Chess, Sayo Yuku, Bob, Waitain Tron Yenwe, Betain Donwe, Ne Daikai Kangayabare, Daha Iran Yen Let's Have Chedelo, Saudi Bagab Yotabare, Iran Bagaro, Eri Daikai Muga, the Roma Bata Pulu, Nin Sangabare, Iran Yenan Demo Daikai Kayaris Red Dinja, Digani, Shenan Zirin, Niagai, Nonga, Nin Dead Bagabare.
American drummer Don Trump called Ye Unai Ye Usong Songan Sisini Outlaw Comedy Ga. Ukraine and Saya American Tama Hongo Dingle Lotto Shima Koy Mimiambo Season Tabare, Tame Mario Novich Ko Dingle Koy Mimiambo Season Pilam Lasuragara, Mimia Pini Vadide. Outlaw Comedy Adi Songan Sisim Muhafazi Ocho Pone Kanyi Mumshibulo Piosuni, Tama Imbido Gab Wang Lo Sambo Nyesan Tabare. Uyoba Saya American Tama G Gordon Solengo. လွတ်တော်ရှေ့မှောက်စစ်ဆေးမိမြန်နာကိုလက်မခံဖို့အမေရိကန်နိုင်ငံရဲ့ဌာနကညင်ကြားခဲ့ပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဖြစ်လာစေတဲ့ဇူလိုင်လ၂၅ရက်နေ့ကယူကရိန်းသမ္မတဗလော်ဒီမီယာဇယ်လင်စကီးနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာတွေဟာသဘောရိုးတသက်ပြောဆိုခဲ့တာဆိုပြီးသမ္မတထရမ့်ကစက်တိုက်ပြောနေပါတယ်။၂၀၂၀အမေရိကန်သမ္မတရွေးကောက်ပွဲဝင်
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။သောကြာနေ့ညနေပိုင်းနိုင်ငံကဒေသနည်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံကိုဥတီတိုက်နေတဲ့အင်အားဖြင့်တိုက်ဖုန်းမုန်တိုင်းကြီးကြောင့်တိုကီယိုမြို့တော်တဝိုက်အခုစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာမိုးရိမ်နှစ်ပေလောက်ထိရွာနိုင်ပြီးတော့ထိခိုက်ပျက်စီးနိုင်လောက်တဲ့လေပြင်းတိုက်နိုင်တဲ့အတွက်လိုအပ်တဲ့အစားအသောက်တွေကိုတိုးလောင်ချပါကြဖို့နဲ့သိအန္တရာယ်မများခင်မှာဘေးကင်းရာကိုပြောင်းရွှေ့ကြဖို့အတွက်အစိုးရကဒီကနေ့တိုက်တွန်းနေပါတယ်။အရှိတ်ကယိုရန်ဘက်ကိုအင်အားဖြင့်ဟာကီဘစ်မုန်တိုင်းကြီးစနေနေ့မှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းလမ်းကြောင်းတင့်နေတဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့တိတ်နောက်မကြခင်ဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်ဂျပန်မိုးလေဝသဌာနအကြီးအကဲယာဆူရှိကာဂျီဟာရာကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။1958ခုနှစ်တုန်းကဂျပန်မှာလူပေါင်း1200ကျော်တေဆုံးခဲ့ပြီးတော့အင်ဂျင်5သိန်းလောက်ရေလွှမ်းစေခဲ့တဲ့မုန်တိုင်းပြင်းအားနဲ့အခုဟာကီဘစ်မုန်တိုင်းပြင်းအားဆင်တူတယ်လို့လည်းကာဂျီဟာရာကပြောကြားခဲ့ပါတယ်။စနေနေ့မှာကျင်းပဖို့ရှိတဲ့ရက်ဂ်ဘီကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်ထားတယ်လို့လေရင်နဲ့မြေအထားခီးစဉ်တွေကိုလည်းစနေနေ့မှာရန်နာထားမှာဖြစ်ပါတဲ့ဘေးဒဏ်စီမံခန့်ခွဲရေးအတွက်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ကလည်းစီဝေးတိုင်ပင်ပြီးတော့မုံတိုင်းတုံ့ပြန်ရေးအတွက်ပြင်ဆင်နေကြပါတယ်။ဆေးရုံတွေနဲ့တခြားအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာမီးပြတ်သွားရဲ့အရေးပေါ်မီးပေးနိုင်ဖို့အတွက်မီးစက်တွေကိုပြင်ဆင်ထားကြဖို့လဲစီဝါရေးဝန်ကြီးကတိုက်တွန်းထားပါတယ်။ Pacific သမုဒ္ဒရာဘက်ကနေဂျပန်ဘက်ကိုဦးတည်နေတဲ့ Hagibe မုံတိုင်းကြီးဟာတောက်ချာနေမနဲ့တိုင်းတာချက်အရာလေတိုက်နှုန်းတစ်နာရီ130မိုင်လေပြင်းတိုင်နှုန်းတနအီကို156မိုင်ရှိပါတယ်။
စနေနေ့စပန်နိုင်ငံကိုဝင်ချိန်မှာတော့အားနည်းနည်းလျှော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။အမေရိကန်နဲ့တရုတ်နိုင်ငံကြားအနည်းဆုံးကုန်သွယ်ရေးသဘောတူညီမှုတစ်စိတ်တစ်ပိုင်းရဖို့မျှော်မှန်းချက်တွေရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးတို့သမ္မတအေဗီဒေါ်မာဒီကနေ့တွေ့ဆုံမှာပါအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တဇာနဲ့ င်းတော့ဒီအမေးအမြစ်မှုကိုတော့ဒူးဝင်းကျုပ်လူဟေးကဘလို့မှမတ်ချက်ပြီးမသွားခဲ့ပါဘူးဒါပေမဲ့လည်းတရုတ်စိုးရပိုင်းစင်ဟွာသတင်းအေဂျင်စီကတော့တာတူညီမျှမှုရှိတဲ့ခုံတွဲရေးဒီဈေးကွက်အခွင့်အလမ်းတွေနဲ့ယင်းနှိမ့်မြန်းသူတွေကိုအကာအကွယ်ပေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ခုံတွဲရေးဆွေးနွေးပွဲတွေကိုတရုတ်နိုင်ငံဘက်ကသဘောယူနဲ့လာရောက်ခဲ့တာဖြစ်ကြောင်းဒူးဝင်းကြီးချုပ်လူဟေးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတမိနာဒူပြည်နယ်ကမမလာပူရမ်မြို့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်ဝန်ကြီးချုပ်ရှီဂျင်ပင်တို့ဒီကနေ့နဲ့နှစ်ဖန်ဆွေးတွေ့ဆုံပြီးတော့အလွတ်တဘောဆွေးနွေးနေကြပါတယ်။အိန္ဒိယပိုင်ကက်စပီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတာကိုယုံသိမ်းခဲ့တဲ့ပေါ်တရုတ်အစိုးရကပါကစ္စတန်ဘက်လိုက်ပြီးတော့ဝေဖန်ခဲ့လို့နှစ်နိုင်ငံကြားတင်းမာနေချိန်မှာပဲအခုလိုဆွေးနွေးနေကြတာဖြစ်ပါတယ်။2018ဧပြီလတုန်းကတရုတ်နိုင်ငံဟူဟန်မြို့မှာခေါင်းဆောင်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးကတည်းကပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးကြမဲ့ဆွေးနွေးပွဲမှာဒေသရင်းနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဘက်ကပြောကြားထားပါတယ်။သမ္မတရှီဂျင်ပင်ဟာအိန္ဒိယခီးစဉ်ပြီးရင်တော့နီပေါ်နိုင်ငံကိုခီးဆက်မှာဖြစ်ပါရဲ့ရှင်။
ပြီးခဲ့တဲ့မတ်လတုန်းက Boeing 737 Max အမျိုးအစားလေယာဉ်ပြန်သန်းမှုတွေအားလုံးရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့တဲ့လေယာဉ်ပျက်ကျမှုတစ်ခုဖြစ်ပြီးတဲ့နောက်မှာလေကြောင်းလိုင်းတွေအနေနဲ့ Boeing ကုမ္ပဏီကအစောပိုင်းမှထုတ်တဲ့ Next Generation အမျိုးအစားလေယာဉ်တွေရဲ့ကြံ့ခိုင်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရပါတယ်။ Boeing 737 Next Generation အမျိုးအစားလေယာဉ်တွေကိုစစ်ဆေးကြည့်လိုက်တဲ့အခါမှာစိုးရိမ်စရာကောင်းတဲ့အကြောင်းတွေကိုတွေ့ရှိခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။လေယာဉ်အစင်း3000ကျော်ရှိတဲ့လေကြောင်းလိုင်းတွေအားလုံးအနေနဲ့Boeing 737 Next Generation အမျိုးအစားလေယာဉ်အားလုံးကိုချက်ချင်းစစ်ဆေးဖို့အမေရိကန်လေကြောင်းဥစည်းဌာနကပြောလိုက်ပါတယ်။လေယာဉ်နည်းနည်းနဲ့ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေအနေနဲ့ကတော့လေယာဉ်ရဲ့ကြံ့ခိုင်မှုကိုစစ်ဆေးဖို့အတွက်တစ်နှစ်လောက်အချိန်ရမှာဖြစ်ပါတယ်ခင်ဗျာ
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လင်းပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုယူဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံရဲ့တစိုက်ဒီဒေတာဖြစ်တဲ့မူဆယ်မန္တလေးရထားလမ်းကိုတော့တရုတ်ဆိုးရနောက်ခံပြုထားတဲ့ Creek ဆိုတဲ့ကုမ္ပဏီက2021ခုနှစ်မှာအပြီးလောက်ကိုင်းမှုရထားလမ်းဖြတ်သွားမဲ့ဒေတာတွေမှာလေလာမှုတွေစလုံနေပြီးတော့အဲ့ဒီအပေါ်မှာဒေတာခန့်တွေကနည်းမြေဆုံးရှုံးမှုတွေရှိလာမှာကိုစိုးရိမ်နေကြပါတယ်။နည်းပညာပိုင်းကတော့ပထမအဆင့်လေလာမှုတွေလုပ်ပြီးသွားပါပြီ။အခုဒီဒေတာခန့်တွေအပေါ်မှာဒီစီမံကိန်းကတက်ရောက်မှုရှိမရှိဆိုတာလေလာမှုတွေထပ်လုပ်နေကြောင်းနဲ့ဒါတွေအားလုံးပြီးမှပဲမြန်မာအစိုးရဘက်ကလုပ်ငန်းတင်တာခေါ်သွားမှာဖြစ်လို့စိုးရိမ်မှုမလို့ကြောင်းမြန်မာအစိုးရကပြောပါတယ်ဒီကြောင့်အပြေဆုံးကိုတော့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်တရုတ်အစိုးရနဲ့နှိစက်တဲ့ CREEC လို့ခေါ်တဲ့စောက်လုပ်ရေးကုမ္ပဏီဟာကုမင်းမူဆယ်မန္တလေးကြောက်ဖြူဆက်သွယ်မယ်ရထားလမ်းစီမံကိန်းအတွက်ပြည်တွင်းမှာမြေပြင်အခြေအနေလေးလာတာကြီးစလုံးနေပြီဖြစ်ပါတယ်လက်ရှိမှာမြေပြင်အခြေအနေဒေသခံတွေရဲ့သဘောထားလေးလာတဲ့ကာလမှုဒီစီမံကိန်းကိုရည်တည်ပြတ်လုပ်မယ်လို့မပြောနိုင်သေးကြောင်းဒါရီအလုံးစစ်စစ်ပြီးမှပဲတင်တာခေါ်ပြီးလုပ်ငန်းစတင်မှာဖြစ်ကြောင်းပို့ဆောင်ရေးနဲ့စက်တော်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်က VOA ကိုပြောပါတယ
် Accessible report မတက်သေးပါဘူးခင်ဗျာသူ technical report တစ်ခါတက်ထားပါတယ် technical report တက်ကတော့ဒါ technical ဘက်ဆိုင်ရာအဆင်ပြေလောက်တယ်လို့ကျွန်တော်တို့သုံးသပ်ထားပါတယ်သို့တော့ FS report ကသူတို့ final report မတက်သေးပါဘူးခင်ဗျာ final report တက်ပြီးတော့မှကျွန်တော်တို့ကဒီဟာနဲ့ report ပတ်သက်ပြီးတော့ criteria ရလို့ရှိလို့ရှင်တင်တာခေါ်ဖို့လုပ်မှာပါခင်ဗျာ
CREEC ကုမ္ပဏီဟာတရုတ်နိုင်ငံချန်ဒူးမြို့မှာအခြေစိုက်ပြီး1952ခုနှစ်ကတည်ထောင်ခဲ့တဲ့တရုတ်အစိုးရနောက်ခံပြုထားတဲ့စောက်လုပ်ရေးကုမ္ပဏီတစ်ခုပါ2017စည်ရင်းနေရဆိုရင်ကမ္ဘာထိပ်တန်ကုမ္ပဏီ900ထဲမှာအဆင့်95ရှိပြီးဝန်ထမ်းပေါင်း6000ကျော်နဲ့လေပတ်နေတဲ့ကုမ္ပဏီဖြစ်ပါတယ်လေလာချက်တွေကိုကြွန့်ကျင်တဲ့ဘဲအဖွဲ့အစည်းကမဆိုလုံခွင့်ရှိပေမဲ့ကုမ္ပဏီဘက်ကသူတို့ဇယိတ်ကိုတုံးပြီးလေလာဖို့ကန့်လန့်ခဲ့တဲ့အတွက်မြန်မာဘက်ကဒါကိုခွင့်ပြုခဲ့တာပါကုမ္ပဏီကဒါရီကိုမြန်မာအစိုးရကိုပြန်တင်ပြပြီးမှတင်တာကိုတရားဝင်ဝင်ပြိုင်သွားဖို့ရှိကြောင်းလည်းသိရပါတယ် CREEC ကုမ္ပဏီဟာမနေ့ကမန္တလေးတိုင်းတသိန်းကြီးမြို့နယ်ရန်ငင်းတောင်ကြီးွာအုပ်စုဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ် ဒီကြေးရွာကိုရထားလန်းဖြတ်တန်းသွားမှာဖြစ်တဲ့အတွက်ဒီဒေတာအတွက်တိုးတက်လာမယ့်အခြေအနေတွေကိုဒေတာကဏ္ဍနဲ့ဆွေးနွေးပြီးဒေတာကဏ္ဍရဲ့တုံ့ပြန်တဲ့အတန်တွေကိုလည်းသူတို့ဘက်ကမှတ်တမ်းတင်ခဲ့ရပါတိုင်းစစ်တော်ကုစားလှည်တွေမပါပဲအုတ်ချုပ်ရေးအဖွဲ့ကဒီဆွေးနွေးပွဲကိုစီစဉ်ခဲ့ရပါ
ဒီတော့ကလည်းသူတို့ဟောပြရာဒီလေမီတွေကလည်းဒီစီမံကိန်းလုံးလို့ပြင်းနေတဲ့ပါမယ်ပြုမယ်ဆိုရင်တော့ကလာတန်ကြီးတို့ဘာတို့ကလည်းသူတို့ကလည်းလူရမလားပေါ့သူတို့လည်းရှိနေတာလေသူတို့ကတော့အဲဒီဟိုဘယ်လိုကြတာလဲနဲ့ရှင်းတာပေါ့သူတို့ကလည်းဘယ်လိုတိုးတက်လာနိုင်နေပါကျွန်တော်ကသိနေချင်ပါဘူးမသိဘူးဆိုတော့ကျွန်တော်တို့ကချက်သွားရုံတိုးတက်လောက်ပဲနေပါပဲလေပြန်ကြည့်ရလို့လည်းဘူရာ၃၀ထဲမှာက
ကျထားလန်းပြတ်တန်းသွားမယ်နေရာတချို့မှာတာတန်နီကအဆောက်အုံနဲ့ရှေးဟောင်းအမွေနဲ့ဆိုင်ရာနယ်မြေတွေရှိရလို့လည်းဒေသခံတွေကထောက်ပြတာလည်းရှိပါတယ်။ အခုလက်တော်မှာဆရာအေးအေးစီကုမ္ပဏီဘက်ကရထားလန်းကိုလမ်းကြောင်းရေးဆွဲတဲ့နည်းပညာပိုင်းနဲ့သက်ဆိုင်ရာဒေသခံတွေရဲ့အခြေအနေရရက်ကိုလေ့လာရတဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲသုတေသနပြုနေရဖြစ်ပြီးလုပ်ငန်းတင်တာမခေါ်သေးတဲ့အတွက်ဒေသခံတွေကကြိုတင်စိုးရိမ်ဖို့မလိုကြောင်းလဲပို့ဆောင်ရေးနဲ့စက်သွေးဝန်ကြီးဌာနအမြဲအတွင်းဝင်ဦးဝင်ခန့်ကပြောပါတယ်။ဒါ
ဒါအက်ဖက်လောက်တာဖြစ်တဲ့အတွက်ကြောင့်ဒီကုမ္ပဏီပေါ်မှာဒေသတွေမှာဒါမှဆိုရင်ရမရှိလေဒါအက်ဖက်လောက်တဲ့ဆိုတော့လုံးမယ်လို့ပြောတာမဟုတ်ဘူးဒါဘယ်လိုအခြေအနေရှိတယ်ဘယ်လိုလုပ်ရင်ကောင်းတယ်ဖွင့်ရင်ဘယ်လိုနေထားရှိတယ်စိုက်ပျိုးပြည်တွေဘယ်လောက်ပါမယ်ရွာတွေနဲ့နေရင်ကောင်းမလားဝေးရင်ကောင်းမလားမြို့တွေဘောကဘယ်လိုဖြစ်မလဲဒါတွေကိုဒေသခံအနေနဲ့တော့ဒေသမှာရှိတဲ
CRI ပိုလမစီမံကိန်းရဲ့တစိုက်တတိသားလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရီနတ်စကန်နဲ့ရန်ကုန်မြို့သစ်စီမံကိန်းကဒီမန္တလေးမြို့ပြီးတော့မူဆယ်ကတဆိုင်တရုတ်နိုင်ငံကုမင်းမြို့ထိဆက်သွယ်မယ်လမ်းကြောင်းဖြစ်ပါတယ်။တရုတ်စီမံကိန်းမှာမြန်မာနိုင်ငံရဲ့စီးပွားရေးအရာနင်းနာနိုင်တဲ့အခြေအနေတွေကိုပညာရှင်တွေကထောက်ပြနေကြသလိုပထဝီနိုင်ငံရေးအရာလည်းအရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်
ကိုယ်စားထပ်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အလုံသမားတွေအတွက်လူမှုဖူလုံမှုတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတဲ့အကြောင်းကိုဆက်ချင်ပါတယ်မြန်မာနိုင်ငံကအလုံသမားတွေအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေကိုခေတ်နဲ့အညီလုပ်ကိုင်နိုင်ရေးနောက်ကျန်းမာရေးခန်းစား권တွေတိထက်ပို့ပြီးတော့ပေးနိုင်ရေးတွေအတွက်လုပ်ငန်းတွေကိုအဆင့်မြင့်တင်မှုစတင်ဆန်းသက်လှုပ်ဆောင်နေပြီလို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ်အယာလိုရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ဆိုပေမဲ့လည်းဒီပြောင်းလဲမှုတွေဟာနိုင်ငံတကာအဆင့်မီဖို့လိုအပ်ကြောင်းအလုံသမားခွင့်ရေးလှူရှားသူတွေကထောက်ပြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ
်အလုတ္တမားတွေစေကူတာရာမှာဆေးရိပ်ယောနေပြီးစေကူတာခွင့်ရဖို့အပါအဝင်လူမှုဖူလုံရေးရဲ့တခြားအလုတ္တမားဆိုင်ရာလုပ်ငန်းစဉ်တွေခင့်နဲ့အညီလှုပ်ဆောင်နိုင်ရေးကျန်းမာရေးခန်းစားခွင့်တွေဒီထက်ပိုပေးနိုင်ရေးတို့အတွက်အခုလိုပြုရင်ပြောင်းလဲဖို့လှုပ်ဆောင်တာဖြစ်တယ်လို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အေးကပြောပါတယ်ကျမရေးခန်းစား권တည်ထက်ရနိုင်ဖို့အပြင်စေကုတ္တရာမှာလည်းအဆင့်မီမီကုတ္တနိုင်ဖို့အတွက်နိုင်ငံတွင်းမှာရှိနေတဲ့လူမှုဖူလုံရေးဆေးရုံဆေးပေကန်းတွေကိုအဆင့်မြင့်နိုင်ဖို့လည်းလှုပ်ဆောင်နေတယ်လို့ဦးမောင်မောင်အေးကပြောပါတယ
်ကျွန်တော်တို့အမေရိကန်ပြည်ပေါင်းမှာကျမတို့ကစေကုတ္တရာရဲ့အပိုင်းကိုကျွန်တော်တို့ကအရင်သွားတာပါနော်ကျွန်တော်တို့ဒီဆေးကန်းတွေပေါ့ကျမဆေးကန်းတွေကိုစာချုပ်ချုပ်ပြီးတော့ကျွန်တော်စေကုတ္တမှုလမ်းတွေကိုကျွန်တော်ပိုက်လို့သွားနေပါလိမ့်ကြအဲ့ရဲ့ဟိုရကူထွက်လာမယ်ဆိုရင်ထွက်လာလို့ရှိရင်တော့ကျွန်တော်တို့ဒီနောက်ဆိုရင်ကျွန်တော်ဘယ်လိုပုံစံနဲ့သွားမယ်ဆိုတော့ထွက်လာပါမယ်ဗျကျွန်တော်တို့ဆရာဝန်တွေကို incentive ပေးပြီးတော့ဒီတဲ့ပုံမကောင်းမွန်တဲ့ကဲရအောင်ကျွန်တော်တို့ပြေဒါလည်းဒီဤပညာကို internet market model design နဲ့သွားဖို့အတွက် ILO နဲ့ကျွန်တော်တို့ဒါတော့ဆွေးနွေးကြပါတယ်ဗျအဲ့ဒီ model design လေးကမကြခင်ထွက်လာပါလိမ့်မယ်ဗျပုဂ္ဂလိကနဲ့လည်းကျွန်တော်တို့ဒီပေါ်ပူအောင်ဆောင်ရတဲ့အချိန်ကနေလည်းရန်ကုန်မှာဆိုရင်ကဲဝဲ medical product နဲ့ဆိုရင်ကျွန်တော်တို့ဒါအချိန်ပြပအချိန်ပေါ့နော်ပုဂ္ဂလိကအချိန်နဲ့ကျွန်တော်ပူပေါင်းပါတယ်ဗျမော်ဒယ်တစ်ခုနေနဲ့သွားထားပါတယ်အဲ့ဒါ၄အစီအစဉ်တွေဆိုရင်တူချက်ဖွင့်ဖို့ကျွန်တော်လုပ်နေပါတယ်ဗ
ျဒီလိုပြုပြင်ပြောင်းလဲဖို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO အဖွဲ့ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့သူကဆိုပါတယ်လူမှုဖူလုံရေးလုပ်ငန်းတွေမှာအလုပ်သမားခန်းစား권နဲ့ပတ်သက်တဲ့စီမံခန့်ခွဲရေးပိုင်းကြံ့ကြာမှုတွေမဖြစ်အောင်အစင်းမြင့်ဖို့လိုအပ်နေတယ်လို့သူကပြောပါတယ
်ဟုတ်ကဲ့အလုပ်သမားတွေကဖြားနာတယ်မနာကြမ်းဖြစ်တယ်မိဘမှုဖြစ်တယ်ဆိုကျွန်တော်တို့မှာအချို့ခန်းစား권တွေလာပြီးတော့ကျွန်တော်တို့ထုတ်ပြရတာရှိတယ်လေထုတ်ပြရတာအဲ့ဒီထုတ်ပြတဲ့လုပ်ငန်းရှင်တွေကကျွန်တော်တို့မှာ process ကြီးကများတယ်ဗျများတော့တောင်းတဲ့ကြီးစားတွေကလည်းများတယ်တောင်းတဲ့အချိန်ကားလာကြာတာပေါ့နော်
ကျွန်တော်အနာကိုဖြေလျှော့မယ်ဆိုပြီးတော့ကျွန်တော်တို့ဒါလုပ်ကြကြဥပမာနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အစ်မောင်90နဲ့60လောက်ရှိတယ်အခုဆိုရင်ကျွန်တော်30တစ်ဆင့်လောက်ဒီကျွန်တော်ဖြေလျှော့ပြလိုက်ပြီးပိုင်လို့စမ်းလာပါပြီဗျအဲ့ဒါလည်းလေကျွန်တော်ရန်ကုန်လိုက်တာမှာစမ်းတယ်ပြီးရင်ကျွန်တော်တို့ဒီဝန်လေးမှာဆိုပြီးပြည်ကြီးကိုဂျုံဘွဲဦးကျွန်တော်စမ်းတာပေါ့နော်ဒီဒီဇင အင်းလည်းလည်းခံစားရရှိစီမှာဖြစ်ပါလေကြာ
လက်ရှိမှာတော့လူမှုဖူလုံရေးဝင်သူတွေရဲ့အချက်လက်တွေဟာအခုချိန်ထိလက်ရေးနဲ့ရေးမှတ်ရတဲ့အဆင့်မှသာရှိတာကြောင့်ဒါတွေကို digital စနစ်ကိုကူပြောင်းပြီးတိကျမှန်ကန်နိုင်ရေးအတွက်လည်းပြုရင်ပြောင်းလဲမှုတွေလုပ်နေတယ်လို့ဆိုပါတယ်အလုတ်သမားတွေရဲ့ဘဝမြင့်တင်ရေးအပါအဝင်အခုလူမှုဖူလုံရေးအဖွဲ့ကလှုပ်ဆောင်နေတဲ့ပြုရင်ပြောင်းလဲမှုတွေဟာအစိုးရတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံအလုတ်သမားသမတ်ကများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့လာပေါင်းများစွာဆွေးနွေးညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်ပါတယ်ပြုရင်ပြောင်းလဲမှုတွေမှာအလုတ်သမားတွေအမှန်တကယ်ရရှိနိုင်မဲ့အခြေအနေတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဥမောင်မောင်ကပြောပါတယ
်လူမှုဘုံကြီးစေကမ်းတော့လို့ရှိရင်စေမရဘူးလို့ဆောင်အများဆိုတဲ့ကိစ္စတွေကနေအစပေါ့ကျွန်တော်ပြင်မှုစူးစမ်းတယ်အလုတ်သမားဝန်ကြီးဌာနကသူတို့ချိတဲ့ဘဏ္ဍာငွေနဲ့သူတို့ကစေယုံတွေမနိုင်တဲ့အတွက်ထူးသဖြင့်ဆရာဝန်တွေမရလို့ပေါ့နော်အခုသူတို့ပေးနိုင်တဲ့လောအကားနဲ့ဆိုင်ဆောင်ဝင်ရမနေကြဘူးအဲ့ဒီအခါမှာသူတို့ကပါလေ contract ပြန်ပေးတယ်ပေါ့နော်ဒါကိုလည်းကျွန်တော်အလုပ်သမားတွေအသုံးပြုနေပါတယ်အခုလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ဒီ social security reform ပေါ့နော်အဲ့ဒီအမှာကျွန်တော်တို့ကတော့တင်ပြတာကျွန်တော်တို့က universal ဖြစ်ဖို့လိုတယ်အကုန်လုံးအလုံးစုံပါဖို့လိုတယ်ကျွန်တော်မွေးတဲ့ချင်းနဲ့နောက်ဆုံးချင်းဒီပါတဲ့ social protection လူမှုကကိုဖြစ်ဖို့လိုတယ
်လူမှုဖူလုံရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရလူမှုဖူလုံရေးအဖွဲ့ဝင်ထားတဲ့အလုပ်သမားဦးရေတတမ၄တန်းရှိပြီးအလုတ်တမဆေးရုံ၃ရုံနဲ့ဆေးကံပေါင်း၁၀၀ကျော်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတယ်လို့ထုတ်ပြန်ထားပါတယ်အခုပြုပြင်ပြောင်းလဲနေတဲ့ကဏ္ဍ၄ခုအတွက်စမ်းသက်ကာလကို၆လတက်မှတ်ပြီးလာမယ့်ဒီဇင်ဘာမှာစမ်းသက်ကာလကုန်ဆုံးမှာဖြစ်ပါတယ်ရှင
်ဆရာရှင်များရှင်ကြကြသေးကြီးငါပဲစူရောဖြူးပြေဆုံးအပါဝယ်မှုနဲ့သုံးဦးကိုဝင်းရဲစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တဟာအဖြစ်မရှိသူတွေအတွက်နှိမ့်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အဖြစ်မရှိပဲအေးအေးယူခံရတာတွေအဖြစ်ကျူးလွန်ပေမဲ့လဲအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအခတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုတင်ဆက်ပေးချင်ပါတယ်။မလေးရှားနိုင်ငံမှာနေရရင်းတွေကိုကောင်းမွန်စွာပြန်မို့ B4G လို့ခေါ်တဲ့အစီအစဉ်နဲ့ဒဏ်ကျေးတပ်သားစွာနဲ့နေရပြန်မို့ခွင့်ပေးနေတဲ့ကာလမှာပဲတရားမဝင်နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်။ဒီထဲမှာတော့မြန်မာတွေအပါအဝင်နိုင်ငံသားယာနဲ့ချီပြီးတော့ဖမ်းဆီးခံနေရပါတယ်။အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားအနာဂတ်နေကအခုရက်ပိုင်းအတွင်းဖမ်းဆီးမှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာမှာတခြားတရားမဝင်ရောက်ရှိနေတဲ့ရှေ့ပြောင်းလူသမားတွေနဲ့အတူမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံရတဲ့အထက်မကြာခဏပါဝင်လာနေတာပါအခုနောက်ဆုံးဖြစ်ရက်ကတော့မြို့တော်ကွာလာလမ်ပူနဲ့၃နာရီလောက်သွားရတဲ့ရန်တန်ပန်ချန်းဆိုတဲ့နေရာမှာမနေ့ကမြန်မာနိုင်ငံသား၉ဦးဖမ်းဆီးခံရတဲ့အကြောင်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတိုင်ရင်ဝတ်ကိုစားပြုပြီးဂျိုဝိုမျိုးကထိန်းသိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီရမောင်မောင်ကအခုလိုပြောပြပါဗျ။ဟိ
ုကကွာလာလမ်ပူနဲ့ပြီးတော့မနေဘူးမှာတဲ့။ကွာလာလမ်ပူနဲ့နည်းနည်းဝေးတယ်။ရန်တန်ဖန်ဂျန်ကွာလာလမ်ပူနဲ့တော့ဟိုလောက်မောင်းမယ်မှာတဲ့။နှစ်နာရီခွဲ၃နာရီဝန်းကျင်တော့မောင်းမယ်။ဆန်းလာတော့မှာတဲ့ဟိုတခုဒီရက်ထဲမှာတော့နည်းနည်းလေးစိတ်နေတယ်မှာတဲ့။စ
ဒီသူတို့သတ်မှတ်ထားတဲ့ကာလနဲ့စီစဉ်မှာစီစဉ်မှာပါစီစဉ်မှာသုံးသက်တိမှာနောက်ဆုံးသွားမှာလေနောက်ဆုံးသွားမှာဆိုအင်းရဲ့ပတိုင်ကြီးပေါ့ဟိုမြန်မြန်ပြန်စီစဉ်လာဖို့ပါတယ်တိတ်တူတွေဟိုပြန်နေနှုံနာအနေထားကိုတွေးကြည့်တယ်နှုံနာသူတို့သတ်မှတ်ထားတဲ့နှုံနာမပြည့်မတင်တော့သူတို့တော့အဖမ်းလို့တော့ရက်သွားမှာမဟုတ်ဘူးမှတ်ပုံမတင်မဲတရားမဝင်ခိုးလုံနေတဲ့စိတ်ယုံတွေကိုစီစဉ်
ပါဝင်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်။ညအဆုံးမဲ့ဥပမာတစ်ခုပေါ့ကျွန်တော်ကွာလာလမ်ဘူးဆိုလို့ညကွာလာလမ်ဘူးနဲ့အနည်းတစ်ဝိုက်ပေါ့။ဒီဟိုပြည်နယ်ဘက်ကလည်းပြည်နယ်ဘက်ကတော့ကျိုးလို့လည်းကျိုးဖို့ပဲပေါ့။အရင်ကတည်းကညမာလေးညာလေးနေရာကတချို့သက်ရုံတွေကကျွန်တော်တို့ဟိုနေရီဆိုပါလို့နေရီမာလေးအဲ့လိုပေါ့ညမာလေးခံထားတဲ့သက်ရုံတွေရှိတယ်။ ဒီတော့ဆိုရတာဒီရပ်ပေါ်မှာရှိဦးမှာရဲ့ဆိုကြပါစို့စက်ရုံကစက်ရုံကြီးပဲဒါပေမဲ့အဲ့ဒီကလုံနေတဲ့မြန်မာတွေတခြားနိုင်ငံသားတွေကတရားမဝင်ခတ်ထားတဲ့ဆိုတာကတို့ရပ်ပေါ်မှာရှိနေရပ်ပေါ်ရှိတာကလူရောက်တရားခတ်ထားတဲ့စက်ရုံဆိုပါစို့အဲ့မှာတကယ်တကယ်
ရေဂျစတာရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စာရင်းအရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နေကြသူမြန်မာအလုပ်သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုပ်သမား90%ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြသူတိတ်နေချီရှိပါရဲ့ရှ
ီယိုညနေခင်းအစီအစဉ်ပြပြခြင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လေအမေရိကန်တခွေအစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြင့်မွန်ကတလှည့်ပြောပြပေးပါအောင်ရှင
်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အာလီရရှိသွားပါတယ်။အိန္ဒိယအဲရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကဒီကနေ့ဆုကျေညာချက်မှာပြောကြားသွားခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအခြေမြောက်ပိုင်းမှာထိုးစစ်စင်နာရီကိုထင်းထင်းသင်းသင်းလှုပ်ဆောင်မှုနေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်စင်တိုက်ခိုက်မှုတွေက IS Islamic အကြမ်းဖက်အဖွဲ့အပေါ်မှာစစ်ရေးအရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုအတွင်းရေးမှူးချုပ်ယန်စတိုဒွန်ဘတ်ကသတိပေးလိုက်ပါတယ်။ဆာဒီအာရေဗျကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံတင်တင်မောတစီမစ်ဆိုင်းတုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒုံးကျည်ထိမှန်ပောက်ကွဲမှုကြောင့်ရေနံတင်တင်မောရဲ့စတိုကန်နှစ်ခုပျက်စီးသွားခဲ့ပြီးတော့ရေနံတွေပင်လယ်နီထဲကိုယိုစိမ့်ထွက်ခဲ့တယ်လို့အီရန်အစိုးရပိုင်း IRNA သတင်းကထုတ်ပြန်ပါတယ်။ရေနံယိုစိမ့်မှုကိုနောက်ပိုင်းမှရပ်အောင်လုပ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့ဥဆောင်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းကိုဒီကနေ့လွှတ်တော်ရှေ့မှာခေါ်ယူမေးမြန်းဖို့စီစဉ်ထားပါတယ်။ဒါပေမဲ့တန်အမတ်ဟောင်းမရီယန်နိုနိုဗစ်အနေနဲ့ဒီကနေ့ခေါ်ယူမေးမြန်းမယ့်အစီအစဉ်ဖြစ်မလားဆိုတာကတော့မရေမရာဖြစ်နေပါတယ်။အောက်လွှတ်တော်ကော်မတီရဲ့စုံစမ်းမှုတွေဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကိုက်ညီမှုမရှိဘူးလို့ပြောထားတဲ့သမ္မတအင်ဂျူရောကစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းလှုပ်ဆောင်ဖို့ညှင်းဆန်ထားတာဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျိုနာခမင်းဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညက်နေကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေကင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.